ထိုင်းနိုင်ငံတောင်ပိုင်းမှာဗီတင်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာရွှေ့ပြောင်းလုံခြုံရေးအနှံ့အပြားနဲ့နှစ်ဦးကိုထိုင်းတရားရုံးကတည်တံ့ချမှတ်လိုက်တာကိုမကြေညက်ကြတဲ့ဆန္ဒပြပွဲတွေကြောင့်မြန်မာနိုင်ငံဆိုင်ရာထိုင်းတန်ရုံးကကောင်စစ်ဆိုင်ရာလုပ်ငန်းတွေကိုမနှက်ပြန်တင်းနှင်းလာနေကစလို့ဗုဒ္ဓဟူးနေ့အထိ၃ရက်ပိတ်ထားမဲ့အကြောင်းတန်ရု ဒီနေ့ထုတ်ပြန်ကြေညာပါတယ်။ထိုင်းနိုင်ငံတွင်ကိုတော်ရောက်ဖို့ပြည်ဝင်권လိုအပ်သူတွေအတွက်ကြံ့ကြာနိုင်တဲ့အတွက်လဲတောင်းပန်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာထိုင်းတန်ယုံကကြေညာချက်မှာဖော်ပြပါတယ်။ ဒါပေမဲ့လူသားချင်းစာနာမှုဆိုင်ရာခြေခံရအရေးပေါ်ခီးထွက်ဖို့လိုအပ်သူတွေအထူးသဖြင့်တော့ကျန်းမာရေးစောင့်ရှောက်မှုလိုအပ်သူတွေအတွက်ကောင်စစ်ဆိုင်ရာလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်ပေးသွားမယ်လို့ထိုင်းတန်ယုံကကြေညာထားပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုလည်းထည့်သွင်းထားပါတယ်။ပြီးခဲ့တဲ့နှစ်ကထိုင်းနိုင်ငံတောင်ပိုင်းကော့ရာအပန်းဖြေကျွန်းမှာဗီတင်နိုင်ငံသားခီးသွားနှုတ်တို့တပ ပြည်တွင်းမှာရောပြပမှာပါဆက်ပြီးဆန္ဒပြနေသားစေဖြစ်ပါတယ်။ရန်ကုန်မြို့ကထိုင်းတန်ရုံရှိမှာဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ရှိနေသလိုဒီကနေ့မှလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့နေရှိကိုဆန္ဒပြသူ2000လောက်ချိတဲ့ဆန္ဒပြခဲ့ပါတယ်။ထိုင်းမြန်မာနေဆက်တွေမှာပါဆန္ဒပြခဲ့ကြပြီးနိုင်ငံကုန်သွယ်ရေးမှာအရေးပါတဲ့ဖျားသုံးစုခိတ် ကိုရီးယားနိုင်ငံဆိုင်ရာထိုင်းတန်ရုံရှိမှလည်းတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေဆန္ဒပြခဲ့ပါတယ်။မြန်မာနိုင်ငံသားနှစ်ဦးတည်တံ့ချမှတ်ခရမ်းမှုနဲ့ပတ်သက်ပြီးဆောင်ရွက်ဖို့မြန်မာအာဏာပိုင်တွေကိုသမရဦးသိန်းစိန်ကညွှန်ကြားထားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းတပ်တွေကိုပြန်လည်စစ်ဆေးဖို့ထိုင်းစိုးရကိုပန်ကြားထားပါတယ်ရှင်။